အစိုးရနဲ့ MCA အပြည့်ရဲ့စာချုပ်ချုပ်ဆိုထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်လမ်းပြမြေပုံတစ်ခုလိုအပ်နေကြောင်းနဲ့ဒီအတွက် MCA လက်မှတ်မထိုးသေးသူတွေနဲ့ပါဘုံသဘောတူညီချက်ရရှိအောင်ညှိနှိုင်းပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာပါဝင်မှုသဘောထားထုတ်ပြန်လိုက်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC မှာပါဝင်ရေးအတွက်ကိုလည်းအလွတ်သဘောဆွေးနွေးမှုတွေကနေတစင်ဆောင်ရွက်ဖို့ကိုလည်းရည်ရွယ်ထားကြပါတယ်အပြည့်အစုံကိုတော့ကိုမိုးစောတင်ပြပေးဖို့ထားပါတယ
်ဟုတ်ကဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST အထူးစည်းဝေးကိုဒီလ5ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပပြီးတဲ့နောက် PPST ရဲ့သဘောထားကိုပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်တာပါPPST ရဲ့ပြောရေးဆိုခွင့်ရှိသူကင်မျိုးသားစီယုံ KNU အထွေထွေတွင်ရင်မှုဘရိုဆောထာတို့မှုကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖော်ပြထားတာမရှိတာကြောင့်လမ်းပြမြေပုံတရက်လိုအပ်နေကြောင်းနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC မှာပါဝင်ရေးအတွက်သူတို့ရဲ့သဘောထားကိုအခုလိုပြောဆိုပါတယ်
ဒီနေ့ဒီအနာဂတ်ဒီလိုဖြစ်ရှိတဲ့ပြည်တော်စုကိုပြောင်းနိုင်လို့တဲ့ဒီကလိုအပ်နေတယ်ဒီဆက်ဆက်ပြည်တော်စုလမ်းပြမျိုးလုံးဒီတော့လက်ဖြစ်လို့အပ်တယ်လို့ကျွန်တော်တို့မြင်တယ်ဒီဟာကိုတကယ်ကြီးစနစ်ကြဲတွေကနေဒီလိုအရှင်းကိုရှင်းခံပြီးတော့သွားပြင်လဲဆိုတော့အဆိုင်ကိုကျွန်တော်တို့ဥပဒေကြားမှာဟိုအတူတကွကြည့်ကြည့်ပြနေပါတယ်အကျွန်တော်တို့ကြားမဲ့ဆက်ဆက်ပြည်တော်စုကအမှန်တကယ်စစ်မှန်တဲ့ရင်းဆိုင်ကိုရည်ရတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လက်မှတ်ထိုးတဲ့ဆက်နဲ့မထိုးတဲ့ဆက်တွေကြားမှာလဲကျွန်တော်တို့ဒီလိုရာရည်ရည်ရည်ရည်အနေနဲ့ဆင်တဲ့ငံလုံးဟိုအဖြစ်ဆက်ရဲ့ဆင်းပြီးတော့ကျွန်တော်တို့ဆက်ဆက်ပြီးတော့ဒီဟိုအဆင်မျိုးချစ်တဲ့တောင်းနိုင်နဲ့အခြေခံမျိုးရရှိအောင်ကျွန်တော်တို့ကြိုးစားပြီးတော့အဲ့ဒီအခြေခံတွေကနေအဆင်မျိုးကျွန်တော်တို့ပြန်ပြီးဆက်ထုတ်ပြီးတော့အဆင်တိုင်းအဆင်တိုင်းမှာငွေရှင်တွေကိုကျင်းပပြီးတော့ UPC ဆက်သွားမှာဖြစ်ပါတယ်
PPST COAP ထုတ်ပြန်တဲ့ကြေညာချက်မှာတော့ Federal ပြည်ထောင်စုလမ်းပြမြေပုံချမှတ်နိုင်ဖို့အတွက်အစိုးရကံရော NCA လက်မှတ်မီးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါညှိနှိုင်းသွားမယ်လို့လည်းဖော်ပြထားပါတယ် PPST အဖွဲ့ခေါင်းဆောင် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးဆေးဖိုးကလည်း NCA အကောင့်ထဲပေါ်မှုဟာဒီမိုကရေစီနဲ့ Federal ပြည်ထောင်စုစနစ်ကိုရောက်ရှိစေမဲ့လမ်းကြောင်းကနေသွေးဖီနေတယ်လို့ပြောဆိုထားပါတယ်ဘဒိုစောထာတို့မူက NCA ကိုအကောင့်ထဲပေါ်တဲ့လုပ်ငန်းစဉ်မှာတစ်ဆိုတာတွေရှိနေတာနဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ UPC ဟာနောက်ဆုံးဆုံးဖြတ်ချက်ချတဲ့အဆင့်ဖြစ်တာကြောင့်လွတ်သဘောဆွေးနွေးဖို့ရည်ရွယ်ထားကြောင်းလည်းပြောပါတယ
်။ကျွန်တော်တို့တရားရုံးရှင်းပြတဲ့ဆိုတော့ကျွန်တော်တို့ဒီ UPC ကိုရောက်နိုင်တဲ့လမ်းကြောင်းကိုကြားတဲ့ဒီလမ်းကြောင်းတွေမှာကျွန်တော်တို့ပြန်လည်ရှင်းပြနိုင်လို့လေရအောင်တော့ပြန်လည်ရှင်းပြကြတဲ့လေကလေးခုနကကျွန်တော်ပြောတဲ့ပုံဒီမှန်ချက်ကျွန်တော်မထားရှိနိုင်တဲ့အတွက်ကြောင့်ဒီလိုမျိုးတရားဝင်စီးရီးတွေကြားနေတဲ့ခြေကတက်ကျွန်တော်မှတ်နေတဲ့စစ်စစ်ရင်းနေတဲ့အချိန်လေးတစ်နေ့တက်ကြမှာအဖြေရှာနိုင်တဲ့အလုပ်တဘောစီးရီးတွေနဲ့ကျွန်တော်သွားလိုက်ရေးချက်ဖြစ်တယ်လို့အဲတော့အလုပ်တဘောစီးရီးတွေရကျွန်တော်တို့စိတ်ချောင်းနေတဲ့လမ်းကြောင်းတွေကျွန်တော်ပြန်လည်စစ်မှတ်နိုင်ဖို့အတွက်ကျွန်တော်ကြိုးစားဆောင်ရွက်တော့ဖြစ်တယ
် PPST ရဲ့ကြေညာချက်မှာ PPST ရဲ့စုဖွဲ့မှုနဲ့ NCA စာချုပ်အရငြိမ်းချမ်းလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်နိုင်ဖို့အတွက် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲကိုမေလမှာကျင်းပသွားမှာဖြစ်ကြောင်းနဲ့ NCA စာချုပ်ကိုတက်မတ်စွာအကောင့်ထဲပေါ်နိုင်ဖို့အတွက်အလို့ဖွဲ့ဖွဲ့စည်းထားကြောင်းလည်းဖော်ပြထားပါတယ်ဒါအပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရေးအတွက်သက်ဆိုင်ရာအဖွဲ့တွေကိုခြံလက်မထားတဲ့အခြေခံမူကိုအစဉ်တစိုက်အကောင့်ထဲပေါ်သွားမှာဖြစ်ကြောင်းနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းတာကိုကြိုးဆိုကြောင်းလည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ17ရက်နေ့ကကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့ကဒေါ်စန်းစုကြည်နဲ့ကမ်ရော်ကာကွယ်ရေးဦးစီးချုပ်စီကိုငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးစာရေးသားပေးပို့ခဲ့ပါတယ်။ဒီစာမှာပြီးခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေကနေချမှတ်တဲ့ပြည်တော်စုသဘောတူညီချက်တွေဟာဖက်ဒရယ်ပြည်တော်စုတည်ဆောက်ဖို့အတွက်ခိုင်မာတဲ့အခြေခံတွေမဟုတ်တာကြောင့်2020မှာဖက်ဒရယ်ပြည်တော်စုအခြေခံမူတွေချမှတ်ဖို့နဲ့တက်တွေပြန်လည်ပေါင်းစည်းရေးကိုအပြီးဆောင်ရွက်ဖို့ဆိုတဲ့အပေါ်မှာမေးခွန်းတွေရှိနေကြောင်း NCA အပေါ်အဓိပ္ပာယ်ဖွင့်ဆိုမှုကွဲပြားနေတာကြောင့်ပြည်ပခန့်တွေကြုံတွေ့နေရတဲ့အတွက် NCA ရန်နရားကိုပြန်လည်သုံးသပ်ဖို့ရှိကြောင်းနဲ့ဖက်ဒရယ်စနစ်ကိုတွားဖို့သဘောတူကြပေမဲ့ဘလို့ပုံစံမျိုးဆိုတာကိုအစိုးရတက်မတော်နဲ့တိုင်းရင်းသားတွေအကြညှိနှိုင်းဖို့လိုအပ်ကြောင်းစတဲ့အချက်တွေပါဝင်ပါတယ်